ဒီတစ်ပတ်တော့ကမ္ဘာအခြေခံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေ။ကမ္ဘာအခြေခံလစ်သီယမ်ဘက်ထရီကို Elon Musk ရဲ့ Tesla ကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရပောင်းတရာတွင်တိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆိုင်ရင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျပြည်နယ်အစိုးရကိုပေးလူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲဆွရင်တုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယူ129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း3000ကျော်အတွက်လုံလောက်တဲ့လျှက်စက်စွမ်းအင်ကိုပေးနိုင်ပါတယ်။ Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွမ်းအင်ကုမ္ပဏီပိုင်း Hornsteel လေးစွမ်းအင်တုံးဆက်ရင်ကရတဲ့စွမ်းအင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေးစွမ်းအင်နဲ့နေစွမ်းအင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြာခင်နှစ်တွေအတွင်းကပြင်းထန်တဲ့အရာစီဥတုတန်းကြောင့်လျှက်စက်မီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွမ်းအင်ကိုအချိန်မီသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှပြန်ပြည့်မြဲစွမ်းအင်ကိုလီသီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတိဆောက်နိုင်မဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လီသီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတည်ထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ။1980မှာဖားကိုလေ့လာဖို့အတွက်စမ်းသပ်ခွဲစိတ်ခဲ့တဲ့ Luigi Galvani ဟာကြီးကျိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တန်းနဲ့ထိတဲ့အခါဖားချက်တော့ကတွန့်သွားတာကိုတွေ့တော့ဒရိတ်ဆန်တွေမှာလျှက်စစ်တက်ရှိတာကြောင့်ဖြစ်မယ်လို့တွေ့ခဲ့တာပါ။ဒါပေမဲ့သူ့ရဲ့လှုပ်ဖော်ကိုင်ပက်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alessandro Volta ကတော့သူ့လိုမတွေ့ပါဘူး။အမျိုးအစားကွဲပြားတဲ့တတ်တူနှစ်မျိုး Electrolyte လို့ခေါ်တဲ့စားရည်ပါတဲ့စုံထိုင်းထိုင်းဂျားကံမှာဖြန့်ရင်လျှက်စစ်ရမယ်လို့တွေ့ခဲ့ပြီးဆက်လက်တည်ထွင်ခဲ့တာလို့ရူပဗေဒပညာရှင်ဒေါက်တာပရိသာသင်ကပြောပါတယ်
ပထမဦးဆုံးစတွေ့တာကတော့ Volta ပေါ့နော်ဖားကိုခွဲစိတ်နေတဲ့အချိန်မှာဒီဖားအကောင်လေးကိုရိုက်ထားတဲ့သံမှုလေးကတစ်ခုကကြီးပြားနောက်တစ်ခုကသွပြားလိုဟာမျိုးဖြစ်တဲ့အတွက်သွားတူလိုက်တဲ့အချိန်မှာတဘာဝတက်မတူတဲ့တပ်ထုနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမဦးဆုံးသူတို့ထင်ခဲ့တာကတော့ဖားကိုယ်တွေကလျှက်စစ်တာထုတ်တယ်လို့ထင်တာပါအမှန်ဆုံးမဟုတ်ပါဘူးဟိုဓာတုဗေဒစွမ်းအင်ကနေပြီးတော့လျှက်စစ်စွမ်းအင်ကိုပြောင်းသွားတဲ့ဟာလေးကိုသူစတွေ့တာပါနော
်ဘက်ထရီရဲ့အခြေခံအလုပ်လုပ်ပုံကိုသိရအောင်အယိုးရှင်းဆုံးဖြစ်တဲ့ကားဘက်ထရီကနေစပြီးကြည့်လို့ရပါတယ
် U battery ကားဘက်ထရီက asset နေရမီနဲ့လုပ်တဲ့ဘက်ထရီပေါ့နော်ဘက်ထရီ ore မှာခဲပြားနဲ့လျှက်လိုက်အရေးပေါ့နော်အဲလျှက်လိုက်အရေးဆိုတာ electrolyte လို့ခေါ်ပါအဲ့ဒီအရေးကနေရမီsulfuric acid နဲ့ရေကိုရောထားတာပါဆိုလိုတာဒီဘက်ထရီအိုးထဲမှာဘက်ထရီအချောက်ပဲဖြစ်ဖြစ်ဘက်ထရီအိုးထဲမှာပဲဖြစ်ဖြစ်လျှက်စစ်တာမရှိဘူးဒါအဓုပေဒါစွမ်းအင်ကိုတူလောင်ထားတဲ့ပစ္စည်းတစ်ခုပဲအပြန်နေပြီးတော့မှလျှက်စစ်ဝိုင်ယာဂျိုးနဲ့ဖြစ်ဖြစ်မီးနဲ့တွယ်လိုက်တာပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ဆက်လိုက်တာပဲဖြစ်ဖြစ်မော်တာတစ်ခုနဲ့သွားပြီးတော့ဆက်လိုက်တာအဲ့ဒီအချိန်ကျမှအထဲမှာဓာတုဗေဒစွမ်းအင်ကနေလျှက်စစ်တက်ကိုပြောင်းသွားတာအဲ့တော့ဘက်ထရီအိုးဆိုတာလျှက်စစ်တက်ကိုတူလောင်ထားတာမဟုတ်ဘူးဓာတုဗေဒစွမ်းအင်ကိုတူလောင်ထားပြီးတော့မှလျှက်စစ်တက်ကိုပြောင်းပေးတဲ့ပစ္စည်းတစ်မျိုးလို့နားလည်ရမှာဖြစ်ပါတယ်ကားဘက်ထရီကပြက်လိုက်ရေ electrolyte sulfuric acid ကံငရဲမီးနဲ့ရေပါပြီးခဲအောက်ဆိုင်နဲ့ခဲပြားတွေကိုအကန့်လိုက်အကန့်လိုက်ထားပြီးအဲ့ဒီထဲမှာ iron ဆိုတဲ့အဖိုဓာတ်တွေကိုတွားခိုင်းတာပေါ့နော်ဒီ electrolyte ဆိုတဲ့လျှက်လိုက်ရေထဲမှာelectron မစီးနိုင်ဘူး။ဘာလို့လဲဆိုတော့သူကလျှက်ကအရေးတမျိုးပါ။သူ့ထဲကိုစီးတာအဖိုး iron တွေပဲဖြစ်တဲ့အတွက်လျှက်စစ်စီးတာအပြင်မှာတွယ်လိုက်တဲ့ဝါယာကျူးမှာပဲစီးတာဖြစ်ပါတယ်။ဒါကတော့ဘက်ထရီရဲ့အဓိကအချက်ပါ
။ဘက်ထရီအဆက်ဆက်တိုးတက်လာတာကိုကြည့်ရအောင်ပါ
။ပထမဦးဆုံးစတုံးတဲ့ဘက်ထရီကတော့အဲ့လိုမျိုးဘက်ထရီပြီးတဲ့အခါကျတော့ကျွန်တော်တို့ဓာတ်ခဲအချောက်ပေါ့နော်။ဓာတ်ခဲအချောက်ဆိုလို့ရှိရင်လည်းသူ့အထဲမှာဒီလျှက်လိုက်အရေးသူကတော့ gel အနေနဲ့ပေါ့နော်။ကော်လိုဟာမျိုးတစ်မျိုးထည့်ထားပြီး သူ့မှာကာဗွန်ကြောင်းလေးပါတယ်တရားစစ်တပ်စီလို့ရတဲ့ကာဗွန်ကြောင်းလေးနဲ့ဓာတုစွမ်းအင်ကိုသူတိုးလောင်ထားတာပဲဖြစ်ပါတယ်နောက်တစ်မျိုးဆိုလို့ရှိရင်တရားစစ်တပ်အကုန်သွားတဲ့အခါကြံ charge လို့ရတဲ့ chargeable battery လို့ခေါ်ပါတယ် nickel cadmium battery ပေါ့နော် nickel ဆိုတဲ့ဓာတ်နဲ့ cadmium ဆိုတဲ့သတ္တုနှစ်ခုကိုတွဲပြီးတော့တုံထားတဲ့ battery ဖြစ်ပါတယ်နောက်တစ်ခုကဒီထဲပို့ပြီးအစင်မြင်တဲ့ဟာ nickel metal hydride battery လို့ခေါ်ပါတယ်သူ့မြန်မြန်တရားစစ်တပ် charge လို့လို့ရပါတယ်ဟိုရိုးရိုး battery အိုးတွေချင်းတရက်လောက် charge လုပ်ရတယ် nickel cadmium ဆိုလို့ရှိရင်လည်းနာယီအကြာကြီးနဲ့ charge လုပ်ရပါတယ်နောက်ပိုင်းထွင်လာတဲ့ nickel metal hydride battery ကြတဲ့အခါကျတရားစစ်တပ်ကို charge လုပ်ရတာမြန်လဲမြန်တယ်နောက်တစ်ခုကသူကအစိတ်မရှိဘူးပေါ့ခုန nickel cadmium ဆိုလို့ရှိရင်သူကစိတ်ဓာတ်တွေပါလို့ပါ nickel cadmium battery လို့ elephant memory လို့ခေါ်တယ်သူ့ကိုလျှက်စစ်တပ်ကိုကုံအောင်အထိတုံးချလိုက်ပြီးတော့မှပြန် charge လုပ်ရတယ် charge မလုပ်လို့ရှိရင် nickel cadmium battery တွေကတစ်ဝက်တစ်ပြက်လောက်ပဲ charge လုပ်တယ်အဲဆိုတော့လျှက်စစ်တပ်အပြည့်ပြန်မရဘူးခဏခဏသူက battery ကုန်ကုန်တိုင်းပြန် charge လုပ်ရတယ်အဲ့ဒါ nickel metal hydride မှာလုံးဝမရှိတော့ဘူးပေါ့နော်ဒီတဲ့ပို့ပြီးအဆင့်ပြင်းလာ1990နောက်ပိုင်းကျတဲ့အခါကျ lithium ion battery ပေါ်လာပါတယ်ဘာလဲဆိုလို့ရှိရင်သူက lithium ဓာတ်တစ်မျိုးရဲ့ ion ပေါ့နော်တရားစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ battery တစ်မျိုးဖြစ်ပါတယ်သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူက power ထိန်းထားနိုင်တာ၂ဆလောက်ပို့တယ်သူကခုနဒီ elephant memory ဆိုတာလည်းမရှိတော့ဘူးသူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါဒီ battery ရဲ့ efficiency ဆိုသူတို့ရှင်ပေါ့နော်စွမ်းရည်ကတော်တော်ကောင်းပါတယ်သူ့ကိုအချိန်ပေါင်းမြောက်များစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးတုံးလို့ရအောင်အခုအခုတော်တော်ကိုအဆင်မြင့်လာပါပြီ
ဒီလိုအဆင့်မြင့်တဲ့ဘက်ထရီတွေထဲမှာ Tesla ကုမ္ပဏီကဩစတြေးလျနိုင်ငံအတွက်တည်ဆောက်ပေးတဲ့ဘက်ထရီကတိတ်ကိုကောင်းမွန်တယ်လို့ဒေါက်တာပရိသတ်တင်ကပြောပါတယ်။နောက်တစ်ပတ်မှာတော့ဒီ Tesla ကုမ္ပဏီကဘက်ထရီနဲ့အာကာသစခန်းမှာသုံးနေတဲ့ဘက်ထရီတွေပြန်ကိုယ်တိုင်သုံးဖို့အတွက်ဘက်ထရီလုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတာကိုသင်ပြရင်ဒီသတင်းသက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။